နေ့ခေတ်မှာလက်ကင်စမတ်ဖုန်းတွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကသတင်းပေးသတင်းရယူတဲ့အဓိကဆင်းပြစ်တစ်ခုလည်းဖြစ်နေပါဗျ။မြန်မာနိုင်ငံမှာကတော့လက်ကင်စမတ်ဖုန်းတွေက application တစ်ခုဖြစ်တဲ့ Facebook ဟာလူတွေသတင်းရယူဖြန့်ဖြူးတဲ့အဓိကနေရာကြီးတစ်ခုဖြစ်လို့နေပါဗျ။ VOA အပါအဝင်နိုင်ငံတကာသတင်းဌာနကြီးတွေကတော့သတင်းဖြန့်ဝေတဲ့ဂျာဂန်တစ်ခုဖြစ်နေအသုံးပြုနေတဲ့ Facebook ကိုရည်ရွယ်ချက်ရှိရှိနဲ့အသုံးချနေသူတွေလည်းမနှဲလှပါဘူး။မြန်မာနိုင်ငံမှာဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပြည်ပခါတွေအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။ဒါကြောင့် Facebook ပေါ်မှာသတင်းမှန်တွေရနိုင်တယ်လို့သတင်းမှားတွေအများကြီးရှိတယ်ဆိုတာကိုသတင်းရယူသူတွေဘက်ကချင့်ချိန်ဆုံးဖြတ်နိုင်ဖို့အရေးကြီးပါတယ်။သတင်းသမားတွေဘက်ကလည်းလူမှုကွန်ရက်ပေါ်ဖြန့်ဝေတဲ့သတင်းတွေကိုပို့ပြီးတော့သတိထားဖို့လိုတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိမ့်ကပြောပါတယ
်။ဒီသတင်းတွေကိုကျွန်တော်တို့ဟိုဒီစားသုံးသူရောဟိုထုတ်လုပ်သူရောပေါ့နော်နှစ်ခုစုံ။အဲ့တော့သတင်းမီဒီယာအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်ဒီ journalist တွေကလည်းတော်တော်လေးဟိုသတိထားဖို့လိုတယ်။အာကိုစီဟိုဟာစာဖတ်သူတွေအနေနဲ့ကကြည့်နေရမှာ။ဒါဒီလူတွေဆိုရင်တော့ပို့သိမှာပဲဆိုရင်ဥမာကျွန်တော်တို့ဟိုအရက်ထဲမှာသွားလာရင်းနဲ့ဆိုရင်ဟာဒီတောင်းစုငိမ့်ကတော့ဂျာနယ်လုံနေတာသူကတော့ပိုသိမှာပဲတချို့ဟာလာမင်းကျွန်တော်ကမသိနိုင်ဘူးเนาะဟိုအရာရာသိနေလို့တချို့ကလည်းထင်ခဲ့အဲ့တော့ဒီ social media ပေါ်မှာလည်းကျွန်တော်အိတ်တာဝန်ယူထားတယ်ဒီ journalist တယောက် media အဖွဲ့အစည်းကဒါလူတွေအနေနဲ့ကဟိုကိုကသူများထက်ပိုပြီးတော့ဟိုတေချာလေးနဲ့စဉ်းစားရမယ်တခုရေးမယ်ဆိုရင်ဟိုရှင်းလာလောက်ရမယ်ပေါ့เนาะ
သတင်းဖတ်သူတွေသတင်းရယူသူတွေဘက်ကလည်းသတင်းမှားတွေအမုန်းပွားစေတဲ့သတင်းတွေကိုထပ်စစ်မဖြတ်မိအောင်တာဝန်ရှိတယ်ဆိုတာကိုလည်းဦးတောင်စုငိမ့်ကထောက်ပြပါဗျ။
တော့စာဖတ်သူတွေအနေနဲ့ကကြတော့လေဒါဟိုသူတို့ကိုယ်တိုင်လည်းတာဝန်ရှိတယ်ဆိုတာကိုလည်းသူတို့သိစေချင်တယ်။ဟိုဒီဟာတွေကိုဟိုအဖွဲ့အစည်းတွေကရည်ရွယ်ချက်ရှိရှိနဲ့ကောလာဟလတွေဖြန့်နေနိုင်တာပဲဆိုတဲ့ဟာကိုဒါကျွန်တော်ကဟိုစဉ်းစားလာတော့မြို့မှာရွေးကောက်ဝဲကာလလိုမျိုးနီးစပ်နေတယ်။ဒါမှမဟုတ်လေခုလိုမျိုး crisis တွေဖြစ်နေတဲ့အချိန်မှာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ဟာတွေဆိုရင် very sensitive issue တွေပေါ့နော်ဆိုတော့အဲ့ဒါတွေကိုသတိပြုပြီးတော့ဒီဟာဟုတ်နိုင်လားမဟုတ်နိုင်လားဆိုတော့ကိုယ့်ဘောင်စဉ်းစားပြီးတော့မှဒါဟိုဒီဘောမှာဘယ်လိုလုပ်တင်လဲပေါ့နော်ဥပမာကိုယ့်တငယ်ချင်းတွေထဲကနေကို share လုပ်ထားတာမျိုးတွေ့ရဆိုရင်ကျွန်တော်သာဆိုရင်တော့အဲ့လူတွေလှမ်းပြီးတော့ private message နဲ့ပို့တယ်တငယ်ချင်းအဲ့ဒါသတင်းတူထင်တယ်အဲ့ဒါမဟုတ်ဘူးထင်တယ်ဆိုတော့အဲ့ဒါဆိုတော့ဟုတ်လားငါမသိလို့ငါပြန်ငါ share ထားတော့ပြန်ဖြုတ်လိုက်မယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးလေးကိုဟိုလူတိုင်းလူတိုင်းနေဒီဝိုင်းပြီးတော့ fact checking ပေါ့နော်အဲ့ဒါမျိုးလေးလုပ်စေချင်ပါတယ
်မြန်မာနိုင်ငံမှာက Facebook လူမှုကွန်ရက်ရဲ့လွှမ်းမိုးမှုကအတော်ကြီးတာပါအဲ့ဒီအတွက်တက်ရောက်မှုတွေကလည်းမနှဲလှပါဘူးဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကတော့ Facebook တခုတည်းကိုအသုံးများနေကြတာကြောင့်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
Facebook ကတုံးရတာဆိုကျွန်တော်တို့ဟိုတခြား feature လေးတွေကကောင်းတယ်အဲ့ခါကျတော့ Facebook ပေါ်မှာရေးတယ်အဲ့ခါကျတော့ Facebook မှာလူတွေရှိတော့လူတွေထက်လာလူတွေရှိတော့လူတွေထက်လာဆိုတော့အကုန်လုံးကဒီ platform မှာပဲပိတ်မိနေတယ်ပိတ်မိနေတဲ့အခါမှာခုနပြောသလိုကျွန်တော်တို့မှာအဲ့ဒီ platform ရဲ့ကန့်သက်ချက်တွေရှိလာတယ်ပေါ့နော်ကောင်းကောင်းရှာလို့မရတဲ့ဟာမျိုးတွေနောက်ပြီးတော့မြန်မာ content တွေက Facebook ကလွှဲရင်တခြားနေရာမှာမရှိဘူးဆိုတဲ့ဟာမျိုးတွေအဲ့ဒီအပိုင်းတွေကတော့ကျမတို့ကနည်းနည်းလေးအားနည်းလာတာပေါ့နော်နောက်တစ်ခုကဒီလို platform တွေတုံးတဲ့အခါမှာကျမနည်းနည်းစိုးရိမ်ဆုံးကဟို Facebook ဒီ social network တွေပေါ့နော် Facebook တွေကအခုနောက်ပိုင်းမှာ algorithm ဆိုတဲ့ဒီ program တွေနဲ့အလုပ်လုပ်တယ်ဆိုတဲ့အခါမှာ तू ကလူတွေကိုပေါ့နော်ကိုကဘယ်ဟာကို share လုပ်လဲဘယ်ဟာကို like လုပ်ဖူးလဲအဲ့ဒါနဲ့ဆက်ဆက်တဲ့ဟာတွေပဲကိုကိုရွေးပြတော့တယ်ဆိုလိုတာကျမတို့ရဲ့အမြင်ကိုဥပမာစိန်ခေါ်တဲ့ဒီအကြောင်းအရာတွေကို Facebook ကမထုတ်ပြတော့မပြတဲ့အခါမှာကျမတို့ခုနလူတယောက်အနေနဲ့ဟိုပွင့်ပြိုးဖို့အတွက်ဆိုလို့ရှိရင်လည်းဒီ algorithm တွေထဲမှာကျမတို့ကပိတ်မိနေတယ်ခြားသတင်းတွေလည်းမရဘူးဥပမာကျမကဟိုအဖွဲ့အစည်းတစ်ခုကိုအရန်အောင်အားပေးတယ်အဲ့ဒီအဖွဲ့အစည်းကောင်းကောင်းရေးထားတဲ့ဟာတွေပဲကြိုက်မယ် like မယ်ဆိုလို့ရှိရင်ကျမကိုအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာတွေပဲပြတော့မယ်အဲ့ကျမအဲ့ဒီဟာတွေနဲ့ဆက်ကျင်တဲ့ challenge လုပ်တဲ့သတင်းတွေမပြတော့ဘူးဆိုတော့အဲ့ဒီဟာမှာကျမတို့ရဲ့အတွေးခေါ်တွေပါတွေကလည်းအများတန်းဟိုနည်းနည်းလေးကြုံရတယ်လို့ကျမတို့ယူဆလို့ရတယ်ရှင်ဟုတ်
Facebook တမျိုးတည်းကိုအားကိုးနေကြတဲ့အတွက်မြန်မာဘာသာနဲ့ရေးထားတဲ့အချက်လက်တွေက Facebook ပေါ်မှာပဲစုပြုံနေတာကအားနည်းချက်တစ်ခုဖြစ်နေတယ်လို့မတ်ထထိုင်အောင်ကဆိုပါတယ်အထူးသဖြင့်သတင်းနဲ့ပတ်သက်လို့အမှားအမှန်ခွဲခြားနိုင်အောင်သုံးသပ်ဆုံးဖြတ်နိုင်အောင်လို့မီဒီယာအဖွဲ့ကနယ်ဘက်တွေသွားပြီးတော့ပြညာပေးမှုတွေလုပ်တဲ့အခါမှာဒီကိစ္စကအခက်အခဲစိန်ခေါ်မှုတစ်ခုအနေနဲ့တွေ့ရတယ်လို့ပြောပြပါရယ
်ကျမတို့ကတကယ်ကိုဒီ internet နဲ့ပတ်သက်ပြီးတော့တခြား resource တွေတခြားဟိုအရင်းမြစ်တွေကိုကျမတို့မသွားနိုင်ဘူးသွားမကြည့်နိုင်ဘူးမကြည့်တတ်ဘူးပြီးတော့အဲ့လိုမျိုးသွားမယ်ဆိုလို့ရှိရင်လည်းကျမတို့အဲ့ဒါတွေကဥပမာမြန်မာလိုရေးထားတာတွေမဟုတ်ဘူးဆိုတော့ ကျွန်တော်တို့အတွက်အဲ့ဒီအခက်အခဲတွေကတော့ရှိတယ်ပေါ့နော်အဓိကမြန်မာ content အားနေတဲ့ internet ပေါ်မှာ Facebook ပေါ်မှာပဲအကုန်လုံးစုပြုံနေကြတယ်တခြားကျွန်တော်တို့ဘယ်မှ platform တွေမှမသုံးဘူးဆိုတဲ့ဟာလေးတစ်ချက်ကတော့အခက်အခဲပေါ့နော်
နည်းပညာစိတ်ဝင်စားတဲ့မြန်မာနိုင်ငံကမျိုးဆက်တစ်တည်းအတွက်အသုံးဝင်တဲ့သတင်းအချက်အလက်တွေကိုဘယ်မှရှာရနိုင်မလဲဆိုတာသိနိုင်ဖို့ကစိန်ခေါ်မှုဖြစ်တယ်လို့နည်းပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယားအဖွဲ့ရဲ့ CEO Jess Peterson ကလည်းပြောပါတယ
် You know when you look at the population in Myanmar people have been very very quick to adopt not just
မြန်မာနိုင်ငံကလူတွေကိုကြည့်မယ်ဆိုရင်လက်ကင်စမတ်ဖုန်းသစ်တွေနောက်ဆုံးထွက် digital နည်းပညာသုံးပစ္စည်းတွေဝယ်တဲ့နေရာမှာနေမဟုတ်ဘူးလူမှုကွန်ရက်တွေတုံးတာ message post ဆက်သွယ်ကြတာမျိုးကိုလည်းခဏလေးအတွင်းမှာတက်အောင်လုပ်နိုင်ကြပါတယ်လေ့လာကြပါတယ် digital နည်းပညာသုံးတဲ့မျိုးဆက်သစ်တွေကြားမှာတွေ့ရတဲ့ကြီးမားတဲ့စင်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုခွဲခြားသုံးသပ်တတ်ဖို့ယုံကြည်စိတ်ချရတဲ့သတင်းတွေကိုယ့်အတွက်တန်ဖိုးရှိတဲ့သတင်းတွေကိုဘယ်မှာရှားရမလဲဆိုတာသိအောင်လုပ်နိုင်ကြဖို့ပဲဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့ဖန်တီးရကအများကြီးလှုပ်ပေးနေပါတယ်
သတင်းအချက်အလက်တွေကိုအချိန်တိုအတွင်းမှာလူအများကြီးစီမြန်မြန်ရအောင်လို့ဖြန့်ဝေပေးနိုင်တဲ့ Facebook လိုလူမှုကွန်ရက်တွေကတစ်ဖက်မှာအသုံးဝင်တာမှန်ပေမဲ့တစ်ဖက်မှာဆိုးကျိုးတက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုသဘောပေါက်ထားကြဖို့လိုတယ်လို့သတင်းမီဒီယာနဲ့နည်းပညာကျွမ်းကျင်သူတိုင်းကပြောကြပါဗျာရှင်